ကျွန်တော်လူငယ်နဲ့တွေ့တယ်အသက်ဖွယ်သီးထားတဲ့ပန်းသမားဆိုတဲ့အဖွဲ့လေးရဲ့လှူရှာမှုတစ်ခုအနေနဲ့စာပေဆွေးနွေးပွဲလေးတွေလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်တစ်ခုရှိခဲ့ပါတယ်အဲဒီဆုံးဖြတ်ချက်ရဲ့ပထမခြေလှမ်းအဖြစ်ရန်ကုန်ကစာရေးဆရာတချို့နဲ့အတူမန္တလေးမြို့ကိုကျွန်တော်ရောက်ဖြစ်ခဲ့တယ်ကျွန်တော်တို့ကအဲဒီပွဲလေးတွေကိုရာသအဆုံအစံရေးသူဖတ်သူရာသဖလှယ်ပွဲဆိုပြီးနာမည်ပေးထားပါတယ်ဖိတ်ကြားခံရတဲ့စာရေးဆရာတွေကစင်ဘောကတက်ဟောခြံတဲ့သူတွေအားလုံးကပြောသမျှကိုနားထောင်ဆိုရက်လုံနေကြစာပေဟောပြောပွဲပုံစံမျိုးတွေကနေဖောက်ထွက်ပြီးစာရေးဆရာတွေကလည်းသူတို့လက်ရာတွေကိုဖတ်တက်ရောက်လာကြသူတွေထဲကနေဝေမျှခံစားစေလိုတဲ့စာပေလက်ရာတွေပါလာခဲ့ရင်လည်းဖတ်ရှုပြီးတော့ဖတ်ရှုသွားကြတဲ့စာပေလက်ရာတွေနဲ့ပတ်သက်ပြီးအပြန်အလှန်ပြောဆိုဆွေးနွေးစတဲ့ပုံစံလေးကိုစူးစမ်းဖန်တီးကြည့်ခဲ့ကြပါတယ်တကယ်တမ်းကျတော့ရသအစုံစံပွဲလေးတွေမှာစာပေလက်ရာတွေတင်မကပဲအမှုပညာပုံသဏ္ဍာန်မျိုးစုံမှာရောရှက်ပါဝင်နိုင်ခွင့်ရှိရမယ်လို့လည်းစဉ်းစားခဲ့တဲ့အတွက်ပေါ်ဖော်မန့်ပြခြင်းနဲ့သူကပြဂီတနဲ့ကြပြရောရှက်တင်ဆက်ခြင်းနဲ့ဆက်တက်ဆင်မှုအမှုပညာပြခြင်းနဲ့ပြစသဖြင့်ရသတစ်ခုကိုပေးစွမ်းနိုင်တဲ့အမှုပညာပုံစံမျိုးစုံခင်းကျင်းပြသဝေမျှဖလှယ်ရာပွဲလေးတွေအဖြစ်ကျွန်တော်တို့တွေရည်ရွယ်ခဲ့ကြပါတယ်မန္တလေးမှာလှုပ်ဖြစ်တဲ့ရသအစုံစံပထမဆုံးပွဲလေးမှာရန်ကုန်ကလိုက်ပါခဲ့ကြတဲ့စာရေးဆရာဆရာမတွေကသူတို့ရဲ့စာပေလက်ရာတွေကိုခံစားဖတ်ရှုခဲ့ကြတယ်လို့ပဲမန္တလေးအခြေစိုက်လူကြီးလူလက်လူငယ်စာရေးဆရာတွေကလည်းကြပြားတွေစာတွေအစေးတွေကိုခံစားမှုအပြည့်နဲ့ဝင်ရောက်ဖတ်ရှုခဲ့ကြပါတယ်ဖတ်ရှုခဲ့ကြတဲ့စာကြပြားတွေကမှလူငယ်အချို့ရဲ့ကြပြားအချို့ဟာနှလုံးသားတွေကိုတော်တော်လေးလှုပ်လှုပ်ခက်ခက်ဖြစ်စေခဲ့တာကြောင့်နာဂစာပေရဝန်းလေးအတွက်တော်တော်လေးကိုအားတက်မိပါတယ်။လူငယ်ကဗျာဆရာလေးတွေရုတ်ဖတ်သွားကြတဲ့ကဗျာတွေကနေသူတို့နှလုံးသားလေးတွေရဲ့ပြူစင်ရှင်းသန့်မှုကိုခံစားမိလိုက်ရတဲ့အတွက်နက်နက်ရှိုင်းရှိုင်းပီတိဖြစ်မိပါတယ်။သူဝေးဆိုတဲ့ဇာရေးဆရာညီငယ်လေးတယောက်ကဖျဲသည့်အုတ်ထုပ်ဆိုတဲ့ကဗျာလေးကိုအခုလိုရွတ်ဆိုသွားခဲ့ပါတယ်။
ဖျဲသည့်အုတ်ထုပ်လူကြီးတွေမဆောင်ဘူးကလေးတွေပဲစောင်းနေကဘာပေါ်ရှိအုတ်ထုပ်အမျိုးမျိုးအနက်လူဆောင်အနေဆုံးကျက်ပောင်ဖနှက်ဟာစားလို့မရဘူးစီးလို့ပဲရတယ်ဖျဲသည့်အုတ်ထုပ်ကတော့စားလို့လည်းရစောင်းလို့လည်းရတယ်ပြုတ်လို့ပုံအရွယ်တော်ဖျဲသည့်တလုံးဝဲပါအလေအားနေဓာတ်ထက်ထက်နေပိုင်းမှာအတွင်သားနေရဲရဲများကိုဇွန်းနဲ့ချစ်စားပါပြီးလျင်အနေငယ်အချောက်ခံပြီးအသင့်စောင်းသုံးနိုင်ပါပြီဖျဲသည့်တလုံးကိုဖျဲသည့်အုတ်ထုပ်နှလုံးရတယ်အေးတယ်ကလေးကလာမှုကလေးတွေပဲစောင်းတယ်စစ်အုတ်ထုပ်နဲ့တူလို့စစ်တိုက်တန်းကစားရင်ခန့်တယ်ညစ်နေပြီဖိုးခွားမအိပ်သေးအုတ်ထုပ်ထိတ်မှကြေပုံထွင်းနေတံပိုးနဲ့စစ်ဖို့ကြုံလုံမလို့ဖိုးခွားအဖေလည်းမအိပ်သေးရွာပြင်ဝေးဝေးကအတန်တွေကိုနားဆွင့်ရင်ပရိစိတ်နက်နက်လင်းတယ်ရွာနောက်ဖက်မှာဖိုးခွားတို့အချင်းချင်းနှစ်ဖက်ခွဲပြီးစစ်တိုက်တန်းကစားကြတယ်အောင်းအောင်းတည်သွားတယ်အောင်အောင်တကယ်တည်သွားတာဘဲကလွင့်လာပြီးစိုက်ဝင်သွားတာလေဖျဲသည့်အုတ်ထုပ်ကိုဖောက်ပြီးနှစ်ထင်နဲ့ကြည်စံအစစ်က
သူရွှေ့နေတော့မှာပဲကျွန်တော်မျက်ရည်တွေဝဲလာတယ်မြဝန်းအိမ်ထဲကဝိုးရွားမြင်ကွင်းနေတဲ့မှာကချင်ပြည်နယ်ကကလေးငယ်တချို့စစ်တိုက်တန်းကစားနေကြတာအဲ့ဒီအချိန်ပေါင်းဆိုတဲ့မြေတံတစ်ခုနဲ့အတူကလေးငယ်လေးတူလဲပြူချသွားတာပြီးတော့ပြန်လဲနိုးထမလာတော့တာရှင်ထဲမှာစွန့်နှင်းမှုတစ်ခုကတစ်ဆုတ်ရှန်တက်လာပါတယ်ကချင်ပြည်နယ်ငိမ့်ချမ်းပါစေရခိုင်ပြည်နယ်ငိမ့်ချမ်းပါစေမြန်မာနိုင်ငံငိမ့်ချမ်းပါစေကမ္ဘာမြေငိမ့်ချမ်းပါစေကလေးငယ်များငိမ့်ငိမ့်ချမ်းချမ်းစော့ကစားနိုင်ကြပါစေဖျဲသည့်အုတ်ထုပ်လေးများတိုင်းပြည်ကိုစောင့်ရှောက်သောစစ်သားကြီးတွေဖြစ်ကြပါစေလက်ခုပ်တန်နေတဲ့အတူကျွန်တော်စိတ်ထဲကစုတောင်းစကားတွေတိုးတိုးလေးရှင်ကြလာခဲ့ပါတယ်။အဲ့ဒီကြပြားလေးနဲ့ပတ်သက်ပြီးတော့ online ပေါ်မှာကြပြားရေးနေတဲ့လူငယ်ကြပြားဆရာစောက်ထိုးကအခုလိုမှတ်ချက်ပြပါတယ်။ကြပြားဟာကြပြားထက်ပိုတယ်။နောက်ပြီးပေါ့ပေါ့လေးလေးတယ်။လူငယ်တွေဟာခစ်ကိုမျက်ခြေမပြတ်ကြဘူး။လူငယ်တွေဟာခစ်ရဲ့အဆိုးကောင်းတွေအားလုံးကိုမျှဝေခံစားပြီးစေတနာအပြည့်နဲ့အလုပ်တွေလုပ်နေကြတယ်။တို့တွေအားလုံးဟာညီကိုတွေဆိုတဲ့သွေးချင်းသားချင်းစိတ်ဓာတ်တခုလူငယ်တွေရဲ့နှလုံးသားထဲမှာကင်းအောင်နေကြတယ်။အဲ့ဒီစကားလုံးတွေကိုရဲရဲပြောဖို့ကျွန်တော်အတွက်အားရင်တွေရှားလိုက်ပါတယ်လူငယ်တွေကိုကျေးဇူးတင်ပါတယ်အနာဂတ်အတွက်အားဟာလူငယ်တွေရဲ့နှလုံးသားမှာတည်ပါတယ် လုံသားလှကြတဲ့လူငယ်တွေများများလာလေလေနာဂတ်ဆိုတဲ့ပကြီကားဟာလှပလာလေလေပဲလို့ကျွန်တော်ကတော့ယုံကြည်ပါတယ်အနာဂတ်ကိုပိုင်ဆိုးသောလူငယ်များငြိမ်းချမ်းသောနှလုံးသားများနဲ့ငြိမ်းချမ်းသောတိုင်းပြည်တစ်ခုကိုဖန်တီးတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်မင်းတို့လုံနိုင်ကြလိမ့်မယ်လို့လည်းငါယုံကြည်ပါတယ်ချစ်ချင်းမြတ်တာကိုမြတ်လို့ပါဉာဏ်ပညာကိုတန်မိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေပေါင်းလာပါ